Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ22ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ kilometer 25 32 51နဲ့ kilometer 190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင်
။ကျွန်မကတော့စုမြတ်မမ။အီရန်ပေါ်ဆီးရီးယားတိုက်ခိုက်ဖို့အမေရိကန်သမ္မတကအမိန့်ပေးခဲ့ပြီးမှပြန်ရုပ်သိမ်းခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ဟောင်ကောင်မှာအငင်းပွားစရာဖြစ်နေတဲ့ဥပဒေကြမ်းကိုအပြစ်သက်ရုပ်သိမ်းပေးဖို့ထောင်ထဲချီတဲ့ဆန္ဒပြသူတွေဒီကနေ့ချီတဲ့ဆန္ဒပြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညာပိုင်းရဲ့ထိတ်တန့်ရောက်သတင်းလှော်တွေကတော့မြန်မာအစိုးရနဲ့စစ်တပ်ပေါ်မှာအရေးယူဒဏ်ခတ်ဖို့ပါတီနှစ်ရက်ပေါင်းအဆိုပြုတဲ့ဥပဒေကြမ်းဘာမာအက်ကိုတော့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကမနေ့တုန်းကအတည်ပြုလိုက်ပါတယ်။ဒီပေါ်မှာမြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။ Genocide နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့ဆောင်ရွက်စစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်ဆွဲပြီးတော့ဆောင်ရွက်စစ်ဆေးတဲ့ဟာတွေ
ဒီကြောင်သတင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီရခိုင်အေအေတက်နဲ့ဆက်နွယ်တယ်ဆိုပြီးဒေသခံတွေကိုအများပြဖမ်းဆီးနေပါတယ်။ကြားပြည်နယ်လိုက်ကော်မြို့မှာတော့တရားစွဲခံထားရတဲ့ကြားလူငယ်တွေဒီကနေ့ပဲကိုယ်တိုင်သွားရောက်ပြီးဖမ်းဆီးခံကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့စွမ်းအင်ချွေတာဖို့မြို့တော်သူမြို့တော်သားတွေတစ်ပေတထောင်စိုက်ပျိုးနေကြပါတယ်။ဒီလိုသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အီရန်နိုင်ငံပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာတာရေးဒီမှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ညှဉ်းဆန်နေကြပါတယ်။အီရန်နိုင်ငံတွေကရေဒါတွေနဲ့ဒုံးပစ်စင်တွေလိုပြင်ပတ်တချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတထရမ့်ကအစကအမိန့်ပေးခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးအဝေးထိန်းဒရုန်းယာဉ်ကိုအီရန်ပစ်ချခဲ့တဲ့အပေါ်လက်တုံ့ပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအီရန်ပေါ်တိုက်ခိုက်မယ်ဆိုတဲ့သမ္မတထရမ့်ရဲ့တတိပေးချက်ကိုအိုမန်နိုင်ငံကနေတဆင့်ဂျာတာရင်းနေညကရရှိခဲ့ကြောင်းအီရန်အစိုးရကရိုက်တာသတင်းကိုပြောကြားခဲ့တယ်လို့ရိုက်တာသတင်းကလည်းထုတ်ပြန်ပါတယ်။အမေရိကန်ထောက်လှမ်းရေးဒရုန်းကိုအီရန်ပစ်ချခဲ့ရဒေသမှရှိတဲ့ပါရှန်ပင်လယ်ကွေ့နဲ့အိုမန်ပင်လယ်ကွေ့တွေရှိရာပေါ်မှာအမေရိကန်လေယာဉ်တွေမပြန့်တမ်းရလို့တားမြစ်တဲ့အရေးပေါ်အမိန့်ကိုဖြီတောင်စုလေကြောင်းပြန်တမ်းရေးဆိုင်ရာတာဝန်ရှိသူတွေကြားသာပေးနေညပိုင်းကထုတ်ပြန်ခဲ့ပါတယ်။ဟော်မုဇ်ရေလက်ကြားပေါ်ကနိုင်ငံကလေကြောင်းပိုင်နဲ့ထဲပြန်တမ်းနေစဉ်မှာအီရန်ဘက်ကထောက်လှမ်းရေးဒရုန်းကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့သိက္ကိုမှားယွင်းတဲ့လုပ်ရက်ဖြစ်တယ်လို့သမ္မတထရမ့်ကဖော်ပြပြောဆိုထားပါတယ်။အမေရိကန်ဒရုန်းယာဉ်ကလို့ဆိုတဲ့အစိတ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်လေကြောင်းပိုင်နဲ့ထဲကိုဝင်လာခဲ့တာတပ်တွေဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။
ဟောင်ကောင်မှာကျောင်းသားထောင်ပေါင်းများစွာဟာအနေရောင်တွေဝစ်ဆင်ပြီးဒီကနေ့မှာချီတက်ဆန္ဒပြခဲ့ကြပြီးတော့အငင်းပွားစရာဖြစ်နေတဲ့တရားခံလွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam နှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကြောင့်ရင်ကျော်ပိတ်ဆို့တာတွေဖြစ်ခဲ့ပြီးတော့ဟောင်ကောင်ဥပဒေပြုလွတ်တော်ကိုဥတီယာလမ်းမကြီးလည်းပိတ်ဆို့သွားခဲ့ပါတယ်။ဟောင်ကောင်အစိုးရကတော့ဒီကနေ့မှာလွှတ်တော်အဆောက်အအုံကိုပိတ်ထားခဲ့တာပါ။ဒါ့ပြင်ဂျွန်လ12ရက်နေ့ကဆန္ဒပြပွဲကိုထိရုံးလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့ဖန်စီရတဲ့သူတွေကိုပြန်လွတ်ပေးဖို့သူတို့ကိုဆွဲဆူထားတဲ့အမှုတွေကိုပြန်ရုပ်သိမ်းဖို့နဲ့ရဲတပ်ဘက်ကလက်တော်ဆန္ဒပြမှုတွေအတွင်းအင်အားသုံးနေနေတာကိုစုံစမ်းစစ်ဆေးဖို့ကိုဆန္ဒပြတဲ့သူတွေကဒီကနေ့မှာတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကတော့ဒီတောင်းဆိုမှုတွေကိုတစုံတရာတုံ့ပြန်တာတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့အင်္ဂါနေ့ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကအခုလိုအဆိုးပြုလိုက်တဲ့ဥပဒေကြောင့်နိုင်ငံရေးမတည်ငြိမ်နေဖြစ်ပြီးတော့ပြဿနာတွေဖြစ်ခဲ့ရတဲ့အပေါ်မှာတောင်းပန်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲက2012ခုနှစ်မှာတရုတ်သမ္မတရှီကျင်းပင်အာဏာရလာပြီးနောက်ပိုင်းအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်။တရုတ်ဆိုရကတရားခံလွဲပြောင်းရေးဥပဒေကြမ်းကိုထောက်ခံပြီးဆန္ဒပြပွဲကိုဥဆောင်သူတွေဟာအနောက်နိုင်ငံအစိုးရတွေနဲ့ပူးပေါင်းကြံစည်တာဖြစ်တယ်ဆိုပြီးတော့ဆွဆွဲထားပါတယ်ခင်ဗျာ
။တရုတ်သမ္မတရှီကျင်းပင်ရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်ဒီကနေ့အဆုံးသတ်ပါတယ်။နှစ်ရက်ကြာခီးစဉ်တွင်မှမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်သမ္မတရှီကအားပေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှေ့မတိုးနိုင်ဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့အတွက်ထိရောက်တဲ့အခန်းကနေဆောင်ရွက်ပေးဖို့လဲကမ်းလှမ်းခဲ့ပါတယ်။ နျူကလ িয়ার အရေးဆွေးနွေးမှုတွေရပ်နေတာနဲ့ပတ်သက်လို့သူအနေနဲ့အမေရိကန်ဘော်စိတ်ရှည်ထားတယ်လို့သက်ဆိုင်သူတွေကြားနှစ်ဖက်လက်ခံနိုင်တဲ့အခြေအနေရောက်ဖို့မျှော်လင့်ထားတယ်လို့ကင်ဂျုံအန်းကတမရရှိကိုပြောခဲ့တဲ့အကြောင်းတရုတ်အစိုးရရှင်းဟွာသတင်းနဲ့မှဖော်ပြပါတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြတဲ့ကိစ္စတော်တော်များများအပေါ်နားလည်မှုအမြင်ချင်းတူခဲ့ကြပြီးပို့ပြီးခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းကဒီကနေ့ထုတ်ပြန်ပါတယ်။မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားဖြတ်တောက်လို့မရနိုင်တဲ့ဆက်ဆံရေးရှိတယ်လို့ကင်ဂျုံအန်းကဖော်ပြပြောဆိုပြီးတရုတ်သမ္မတရှီရဲ့ခီးစဉ်ကိုချီးမွမ်းခဲ့ပါတယ်။အမေရိကန်သမ္မတနဲ့ဒီ G20 ထိပ်သီးစည်းဝေးပွဲကျင်းပမဲ့ဂျပန်မှာတရုတ်သမ္မတတွေ့ဆုံဖို့သတင်းပတ်တပတ်အလိုမှာပဲတရုတ်သမ္မတဟာမြောက်ကိုရီးယားနိုင်ငံကိုသွားရောက်တာလည်းဖြစ်ပါတယ်။
ဒီနိုင်ငံမှာမျိုးသားရင်းနဲ့လက်ထပ်ဖို့ရောင်းစားခံရတဲ့အရှိတောင်အာရှနိုင်ငံတွေကမျိုးသမီးတစ်ထောင်ကျော်ကိုပြီးခဲ့တဲ့နှစ်မှာကယ်တင်နိုင်ခဲ့တယ်လို့တရုတ်ဆိုရကဒီကနေ့ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအထိမြန်မာ၊ထိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့ပူးတွဲပြုလုပ်ခဲ့တဲ့အိမ်နှဲမှုတွေအတွင်းကလေး18ယောက်ကိုလည်းကယ်တင်နိုင်ခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်မျိုးသားတွေနဲ့လက်ထပ်ရမယ်ဆိုပြီးတော့မျိုးသမီးတွေကိုလိန်ညာဖန်စီရောင်းချမှုနဲ့နိုင်ငံသား260ပါဝင်မတင်ကားသူ1300ကျော်ကိုလည်းဖန်စီခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မကြာခင်နှစ်ပိုင်းတွေအတွင်းပြည်တွင်းနဲ့နိုင်ငံခြားရာဇဝတ်သားတချို့ဟာအိမ်နီးတဲ့နိုင်ငံတွေကအမျိုးသမီးတွေကိုအလုပ်ခံရမယ်အိမ်ဆောင်ပြုရမယ်ဆိုတဲ့ကတိအတုတွေပေးပြီးဖျားယောင်းသွေးဆောင်ခဲ့တယ်လို့တချို့ဆိုဖန်စီပြီးရောင်းချခံရတယ်လို့အများပြည်သူလုံခြုံရေးဝန်ကြီးကပြောပါတယ်။မဲခေါင်မြေဝန်ဒေသကချက်တဲတဲ့အမျိုးသမီးငယ်တွေဟာဘဝသက်တည်ထောင်မယ်ဆိုတဲ့ယုံကြည်ချက်နဲ့တရုတ်မျိုးသားတွေနဲ့လက်ထပ်ပေါင်းဖို့မလုံးတွေကိုယုံကြည်နေကြတာဖြစ်ပါတယ်။တချို့ကလင်ညာခံရပြီးတော့အနိုင်ကျင့်ခံရတဲ့အခြေအနေကြုံကြရတယ်လို့တရုတ်လူမှုကြီးကြပ်ရေးဥပဒေနဲ့ဖန်စီခံရမှုအပြင်ပြည်ထစာလုပ်ငန်းတွေမှာလည်းအသုံးချခံခဲ့ကြပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ဆောင်ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်တယ်လို့ဆိုတဲ့မြန်မာအစိုးရစစ်တပ်အပေါ်အရေးယူတန်းခတ်ရေးပါတီနှစ်ရပ်ပေါင်းအဆိုပြုတဲ့ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံကြားရေးကော်မတီကကြာသာရေးနေ့မှာအတည်ပြုလိုက်ပါတယ်။ကော်မတီအဖွဲ့ဝင်အားလုံးထောက်ခံခဲ့တဲ့ Burma Act ဥပဒေကြမ်းဟာအောက်လွှတ်တော်မှာအခုရောက်ရှိနေပြီးဆွေးနွေးမဲခွဲမခွဲအောက်လွှတ်တော်အမတ်တွေစဉ်းစားနေကြပါပြီ။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ခဲ့တယ်လို့တခြားလူနည်းစုတိုင်းရင်းသားတွေအပေါ်၆ချားပွဲလုပ်ရက်တွေလုပ်နေတဲ့စစ်တပ်အပေါ်သူတို့ရဲ့လုပ်ရက်တွေအတွက်အရေးယူဖို့လိုအပ်တယ်လို့အောက်လွှတ်တော်နိုင်ငံကြားရေးကော်မတီဥက္ကဋ္ဌ Elliot Engel ကပြောကြားခဲ့ပါတယ်။ Burma Act ဥပဒေချမ်းနဲ့မှမြန်မာစစ်တပ်မှပြုပြင်ပြောင်းလဲမှုတွေမလုပ်မချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးဖို့စစ်ရာဇဝတ်မှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေအပါအဝင်လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအလုံးကိုအစီရင်ခံစာပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗဏ္ဍာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောင်းမြတ်တူဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်အခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်လို့ပြုပြင်ပြောင်းလဲရေးတွေကိုအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ဥပဒေကြမ်းကိုအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါအတည်ပြုမယ်လို့မျှော်လင့်တယ်လို့ဒီလွှတ်တော်အမတ်ကော်မတီဥက္ကဋ္ဌ Elliot Engel ကပြောကြားပါတယ်။ Burma Act နဲ့ဆင်တူတဲ့ Defense Authorization Act ဥပဒေကြမ်းတို့ကတော့မြမနိုင်ငံဆိုင်ရာအပိုင်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ပေမယ့်အထက်လွှတ်တော်ကအတိမပြုတ်နိုင်တဲ့အတွက်ဥပဒေဖြစ်မလာခဲ့ပါဘူးရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရရောစစ်တပ်ကပါလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလက်မခံပေမဲ့ပြစ်မှုကျူးလွန်ခဲ့တဲ့ဆိုသူတချို့ကိုတော့အရေးယူခဲ့ပါတယ
်ယူကရိန်းနိုင်ငံရှေ့ပိုင်းမှာမတိမငြိမ်ဖြစ်နေတာနဲ့ပတ်သက်ပြီးဥရောပသမဂ္ဂ EU ကရုရှားနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံထိုးမြှင့်လိုက်ပြီးတော့မလေးရှားခီးတဲ့တင်လင်းပြစ်ချခံလိုက်ရတဲ့ပတ်သက်ပြီးစုံစမ်းဆွဆွဲမှုမှာလည်းရုရှားနိုင်ငံအနေနဲ့ပူးပေါင်းပါဝင်ဖို့ကိုတောင်းဆိုလိုက်ပါတယ်မင်းသဘောတူညီချက်ကိုအကောင့်ထဲမပေါ်နိုင်ခဲ့တာကြောင့်ရုရှားနိုင်ငံဘက်နောက်ထပ်6လထပ်ပြီးတော့အရေးယူလိုက်တာကိုအားလုံးကတညီတညွတ်ထဲထောက်ခံခဲ့ကြတယ်လို့ EU ပြောခွင့်ရကမနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားကကြောတောနောက်ခံပေးထားတဲ့သဘုံတွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲတွေရပ်တန့်ဖို့2014မင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။နောက်ထပ်ဒီကြားအရေးယူပိတ်ဆို့မှုတစ်ခုကတော့ EU အနေနဲ့ရုရှားကသိမ်းယူထားတဲ့ Crimea ဒေသမှာစီးပွားရေးလုပ်ငန်းတွေမလုပ်ဖို့တားမြစ်ထားတာဖြစ်ပြီးတော့ဒါကိုလည်းနောက်ထပ်တစ်နှစ်ထပ်တိုးလိုက်ပါတယ်။ဒီ EU အနေနဲ့ Ukraine ရှေ့ပိုင်းမှာထုတ်ပေးနေတဲ့ရုရှားနိုင်ငံကူးလက်မှတ်တွေကိုအတိအမှတ်မပြုတ်ဖို့စဉ်းစားနေတယ်လို့လည်း EU ဘက်ကပြောပါရခင်ဗျာ
ဂျော်ဂျီယာနိုင်ငံပါလီမန်မှာရုရှားလွှတ်တော်အမှတ်မိန်ခွန်းပြောကြားခဲ့တာကိုမကျေနပ်တဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားမှာဂျာတာဘရင်းနေညာပိုင်းကအထီးကရုံးဖြစ်ခဲ့ပြီးတော့ပါလီမန်နဲ့အတွဲဝင်ဖို့ကြိုးစားသူတွေကိုရဲတွေကရာဘာကြီးတွေမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်အထီးကရုံးအတွင်းမှာရဲသား39ယောက်နဲ့ဆန္ဒပြသူအယောက်30ဆေးရုံတင်ခဲ့ရတယ်လို့အစိုးရတာဝန်ရှိသူကပြောကြားပါတယ်လွှတ်တော်ဥက္ကဋ္ဌနေရာကနေရုရှားအမတ်ကမင်းကွန်းပြောကြားတာကိုမကျေနပ်တာကြောင့်လွှတ်တော်ဥက္ကဋ္ဌနဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တွေကအကြီးတန်းတာဝန်ရှိသူတချို့နှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်ထဲချီဟာရဲလုံခြုံရေးအတားအဆီးတွေကိုကြော်ဖြတ်ပြီးတော့လွှတ်တော်စာဦးထဲဝင်ဖို့စူးစမ်းခဲ့ကြတာပါအခုလိုအပြစ်မှားဖြစ်နေတဲ့အခြေအနေတွေကြောင့်ရုရှားလွှတ်တော်အမတ်ဆာဂေဂေဗီလော့ဖ်ဟာမင်းကွန်းကိုဆုံးအောင်မပြောနိုင်ခဲ့ပါဘူးတချိန်လုံးကဆိုဗီယက်ပြည်ထောင်စုရဲ့လက်အောက်မှာရှိခဲ့တဲ့ဂျော်ဂျီယာနိုင်ငံကလူမျိုးအများစုကရုရှားဟာဒီနယ်မြေသိမ်းပိုက်သူအဖြစ်မြင်နေပြီးတော့အစိုးရအနေနဲ့ရုရှားအစိုးရအပေါ်ကင်တွယ်တဲ့နေရာမှာပြောညံ့လွန်းနေလို့ပြောနေကြပါတယ်
။ယူကရိန်းကမှကျင်းပနေတဲ့2019 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့ American အသင်းကဆွီဒန်ကို2-0ရှိနေနိုင်သွားခဲ့ပါတယ်။ဒါကြောင့် American အသင်းဟာအုပ်စု F မှာ3-6နဲ့အုပ်စုဘဖြစ်ပြီးတော့ဒုတိယဆင့်ရှုံးထွက်ကိုတက်သွားပါတယ်ဒီအုပ်စုကတခြားပွဲစဉ်မှာတော့ချီလီကထိုင်းကို2-0မရှိနဲ့နိုင်သွားပေမဲ့ပွဲပြီးကနေမှရတဲ့ penalty မဝင်တာကြောင့်အုပ်စုအဆင့်ကပဲထွက်လိုက်ရပါတယ်ဒါကြောင့်ဒီအုပ်စုကနေ American နဲ့ Sweden တို့နောက်တစ်ဆင့်တက်သွားခဲ့ပြီးတော့ American အသင်းကတော့ဒုတိယအဆင့်မှာ Spain အသင်းနဲ့တွေ့မှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The OA တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့လူမျိုးတုံးတက်ဖြတ်မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေအတွက်ခိုင်မာတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ဆောင်ဘူးဆိုရင်မြန်မာစစ်တပ်ကိုအမေရိကန်ကစစ်ရေးအရအကူအညီပေးတာရပ်တန့်တာအပါအဝင်ပြည်ဝင်ခွင့်ဗီဇာနဲ့တခြားဗန္ဓာရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေလုပ်ဆောင်မဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကမနေ့ဇွန်လ20ရက်နေ့မှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းဒီဥပဒေချမ်းထဲမှာဖော်ပြထားတဲ့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုတော့မြန်မာအစိုးရအနေနဲ့ကန့်ကွက်ကြောင်းမြန်မာနိုင်ငံသားရဲ့ဌာနကကန့်ကွက်လိုက်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုက်စူးစီးတင်ပြထားတာနားဆင်ပါရှင်
အမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဂျာတာပရိနေမှာတခဲနဲ့မဲခွဲအတည်ပြုလိုက်တဲ့ဥပဒေချမ်းအရမြန်မာစစ်တပ်မှာပြုပြင်ပြောင်းလဲမှုတွေမလုပ်မချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးအပါအဝင်စစ်ရာဇဝမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအလုံးကိုအစီအခံပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗန္ဓာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အဲ့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောင်းမြတ်တူဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်ကအခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြုပြင်ပြောင်းလဲရေးတွေကိုအားပေးဖို့အစတဲ့အချက်တွေပါဝင်ပါတယ်။အမေရိကန်လွှတ်တော်ကသူ့လုပ်ပိုင်ခွင့်အရအခုလိုဥပဒေကြမ်းရေးဆွဲအတည်ပြုလုပ်ဆောင်တာတွေကိုကန့်ကွက်စရာမရှိပေမဲ့ဒီဥပဒေကြမ်းထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုထည့်သွင်းဖော်ပြထားတဲ့ကိစ္စကိုကန့်ကွက်ကြောင်းမြန်မာနိုင်ငံရဲ့ဌာနအပြည့်အစုံဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတုံ့ပြန်ပြောဆိုပါတယ
် genocide နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့ဆုံးဖြတ်ဆီးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွဆွဲပြီးတော့ဆုံးဖြတ်ဆီးရတဲ့ဟာတွေကကျွန်တော်တမခံနိုင်ဘူးဆိုတာတော့ကျွန်တော်တို့တောက်လျှောက်ပြောတာတွေရှိပါတယ်။နောက်ပြီးကျွန်တော်တို့ပြည်ပမှာလည်းဆုံးဖြတ်ဆီးနေတဲ့ဟာတွေရှိပါလိမ့်မယ်ထပ်ပြီးတော့လေ။ဆိုတော့အဲ့ဒီဟာလေးတွေကတော့ကျွန်တော်တမခံနိုင်မှာပေါ့အဲ့ဒီ genocide ဆိုတုံ့ဆွဲတာနဲ့ပတ်သက်ပြီးတော့
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့သဘောထားကိုမသိပေမဲ့မြန်မာအစိုးရအနေနဲ့ကတော့နိုင်ငံတကာကဆွဆွဲပြောဆိုနေတဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိကြောင်းဦးချမ်းရေးကဆက်ပြောပါတယ
်တမတော်ပိုင်းကိစ္စတွေတော့ကျွန်တော်သိချာမသိပါဘူးအဲ့တော့ကျွန်တော်တို့ဘက်ကတော့သူ့အပါဝင်ဒီဘက်ကတော်တော်များများတော့ကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ကကျွန်တော်တို့ကဝန်မလေးပါဘူးနိုင်ငံနဲ့ဖွင့်လာတယ်ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေကကျွန်တော်ကဟာဒီကြောင့်ပိတ်သွားတယ်အများကြီးရှိပါတယ်ဒီလိုမျိုးအပူပေါင်းဆောင်တဲ့နိုင်ငံကိုမရွေးဘဲနဲ့ PRP ပို့ဆိုတဲ့နိုင်ငံကိုရွေးတဲ့ကိစ္စတွေကြောင့်ပြိတ်သွားတာတွေတော်တော်များသူတို့ဘက်ကပြိတ်သွားတာပါကျွန်တော်တို့မကြသေးခင်တော့လည်းကျွန်တော်တို့ EU နဲ့မြန်မာနဲ့ကျွန်တော်တို့ Human Rights Union ဘက်တခုလုပ်တယ်အဲ့ဒါလည်းဆရာတို့တူလိုက်ပါမှာဒီ EU ဆိုတာကကျွန်တော်နိုင်ငံပေါ်မှာလူခွင့်နဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့နိုင်ငံပေါ်မှာဟို resolution တွေချပြီးတော့ကျွန်တော်တို့ PRP နေတဲ့ဒါအဖွဲ့အစည်းတခုပေါ့เนาะဆိုတော့ဒီ PRP နေတဲ့ဟာတွေကိုလည်းကျွန်တော်တို့ကလက်မခံဘူးဒါပေမဲ့လည်း dialogue တွေတော့လမ်းကြောင်းကိုကျွန်တော်တို့ကဖွင့်ထားတယ်ဖွင့်ထားတဲ့အတွက်ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးတဲ့အတွက်တရားနဲ့တရားပုံပုံသိရှိအောင်ကျွန်တော်တို့ဒီဘက်မှာ ဘာတွေပို့ပြီးပို့လုပ်နိုင်မလဲဆိုတာရယ်ကျွန်တော်တို့ဆောင်ရွက်နေတာတွေသိအောင်ရှင်းပြရယ်ကျွန်တော်တို့ capacity တက်လာအောင်ကျွန်တော်ကြိုးစားနေတဲ့ဟာတွေရှင်းပြရပြီးတဲ့ဟာမျိုးလေးတွေရှိတယ်ပေါ့နော်ရှိတော့ကတော့ဥပပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလူလူလာလာနဲ့ဆောင်ရွက်နေတယ်လမ်းကြောင်းနဲ့ဖွင့်နေတယ်ဘာလို့လဲကိုယ့်အပေါ်မှာ resolution နဲ့ကိုယ့်အပေါ်မှာဒီလိုမျိုးဟိုပြပေးနေတဲ့အဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ကဥပပေါင်းဆောင်ရွက်မှုမလေးဘူးဆိုတာကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကသက်တည်ပြနေပြီးသားပါပဲ
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့တုံ့ပြန်ချက်ကိုသိနိုင်ဖို့တမတော်သတင်းပြန်ကြားရေးဌာနကို VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဥမမောင်ဆိုးဟာမြန်မာနိုင်ငံရေးလှေလာတုံ့တက်သူတဦးဖြစ်ပါတယ်။သူကအမေရိကန်အောက်လွှတ်တော်ရဲ့ဒီလှုပ်ဆောင်ချက်ဟာအာဏာရအနေနဲ့အစိုးရအနေနဲ့လက်ရှိမြန်မာစစ်တပ်ကကျူးလွန်နေတယ်ဆိုတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်နွယ်မှုမရှိဘူးဆိုတာကိုပြသရရောက်ကြောင်းပြောပါတယ
်။စစ်တပ်တွေအကျိုးသိအောင်ဘယ်လောက်ရှိမလဲတော့မသိဘူးကွာ။အစိုးရတော့လွတ်သွားလိမ့်မယ်ထင်တယ်။ဆိုလိုတာကတော့ NLD အစိုးရအနေနဲ့ဒီကိစ္စအနေမှာပါဝင်ပတ်သက်မှုမရှိဘူးဆိုရဲအဖြစ်မျိုးထွက်သွားလိမ့်မယ်။နောက်ဆိုဘာအင်းမှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တောင်ဆန်းစုကြည် NLD အစိုးရအနေနဲ့ဒီကိစ္စအနေမှာပါဝင်ပတ်သက်မှုမရှိဘူး။တက်ကပဲပါဝင်ပတ်သက်မှုရှိနေတယ်ဆိုရဲရက်လက်မျိုးထွက်သွားလိမ့်မယ်ထင်ပါတယ်။ NLD တို့မှမှတော့ကောင်းသွားတာဗျ။ဒီလိုဖြစ်လာတာ NLD တွေကောင်းသွားတာလို့မြင်ပါတယ်။
အခုလိုနိုင်ငံတကာရဲ့ဖိအားပေးလှုပ်ဆောင်မှုမျိုးကအနေရီအစိုးရနဲ့စစ်တပ်အကြားစစ်ဆန်ညီနိုင်မှုတွေပို့ဖြစ်လာအောင်ဖိအားပေးလိုက်တယ်လို့ဖြစ်စေတယ်လို့လည်းသူကပြောပါတယ်
။ဆူချူထွက်မှုတွေဆိုင်တော့ကျွန်တော်ထင်တာကတော့စစ်ဆန်ညီနိုင်မှုပို့လွန်လာနိုင်တဲ့ဘက်ကပိုများမယ်ထင်ပါတယ
်။အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွတ်တော်အမအဲလီယိုအန်ဂန်နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းဒီပပလီကန်အမစတီးဗ်ချာဘော့တို့ဇွန်လ၁၂ရက်နေ့ကပူတွဲအဆိုပြုတင်သွင်းခဲ့တဲ့ဥပဒေမူကြမ်းကိုဇွန်လ20ရက်နေ့မှာအတည်ပြုပေးလိုက်တာပါ။ဒါပေမဲ့ဒီဥပဒေကြောင်းကိုအောက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်တာ။အဲဒီကတစဉ်အထက်လွှတ်တော်မှတင်သွင်းပြီးမဲခွဲအတည်ပြုတာတွေလှုပ်ဆောင်ကြဖို့လိုပါသေးတယ်။အဲဒီနောက်မှာမှတမရကလက်မှတ်ထိုးအတည်ပြုပေးလိုက်မှသာဥပဒေအဖြစ်တည်ရှိမှာဖြစ်ပါတယ်။အရင်ကအလားတူဥပဒေကြမ်းတွေအောက်လွှတ်တော်ကအတည်ပြုပေးခဲ့ဘူးပေမဲ့လည်းအထက်လွှတ်တော်ကပယ်ချခဲ့တဲ့အတွက်အထက်လွှတ်တော်မှလည်းဆုံးသတ်သွားခဲ့လေရှိတာကြောင့်ဒီဥပဒေကြောင့်ဟာလဲ Republican အများစုကြီးဆိုးထားတဲ့အထက်လွှတ်တော်မှာရပ်တန့်သွားမယ်အလားအလာရှိနေပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုဆက်ပြီးတင်ပြပေးချင်ပါတယ်စီးရေးပဋိပက္ခတွေဖြစ်ပွားနေစေရခိုင်ပြည်နယ်ထဲမှာတော့အေးရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်နေသူတွေအဖြစ်နဲ့နောက်ထပ်ဖမ်းဆီးမှုတွေရှိနေပါတယ်ဒီကနေ့မှလဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါတောပြင်ကျေးရွာသားအများအပြားကိုစစ်တပ်ကနေဖမ်းဆီးသွားတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြမတမတော်ဘက်ကတော့မတင်ကြတဲ့သူတွေအဖြစ်နဲ့ဖမ်းဆီးထားတဲ့သူက၈ဦးသာရှိတယ်ဆိုပြီးပြောဆိုခဲ့တာပါရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါတိုးပြင်ကျေးရွာဘက်မှာမြန်မာစစ်တပ်ကနေဝိုင်းပတ်ပိတ်ဆို့ထားပြီးရွာသားတွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့တယ်လို့ကိုရိုင်းတွားရောက်ခဲ့တဲ့စစ်ရှောင်ကူညီရေးဖွဲ့တဘာဝနတိဆရာတော်ကအခုလိုမိန့်ပါတယ
်။ဦးဇင်းပေါတိုးပြင်မှာရောက်ပြီးရွာထဲမှာအသားတွေမရှိကြတော့အလုပ်ဆက်ပြလာ။ရွာထဲမှာတော့တိုက်ခိုက်နေ။ရွာအပြည့်ကြီးတစ်ခုလိုဖြစ်နေတယ်။လူပြည့်အောင်ပြည်မှာတော့ခရင်းမှာသမဘာရီရတော့လူလူနဲ့ထိုက်တိုက်တွေ့တဲ့လူအားလုံးကိုဖမ်းနေတာဗျ။ဆမန်းကြီးကအားလုံးကပြောကြတာတော့လူများဆေးလေးပဲပြောကြတယ်။ဒါမဲ့ဥစဉ်နောက်တစ်ခုတိကျရတာကဒီနေ့မနက်ပိုင်းမှာ၄ယောက်ထပ်ဖမ်းတယ်။အားလုံး24ယောက်တော့ရှိပြီ။သူတို့ခေါ်ဖို့ဒီကဘယ်ရောက်တော့ဒီလေဆိုတော့ဒီမှာမသိအောင်ဒီမှာ
။မနေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကပေါက်တော့ပြင်ရွာဖက်ကိုရောက်လာပြီးရွာသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တာပါ။ဒေသခံတွေကတော့ရွာသား24ဦးကိုဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့လည်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကတော့မသိင်္ဂဝဲလူ10ဦးကိုသာဖမ်းဆီးခဲ့တယ်လို့အခုလိုပြောပါတယ
်။9ဦးကဒီပါ5ဦးလာတော့ကျွန်တော်မသိင်္ဂဝဲ10ယောက်တော့ဖမ်းဆီးတယ်။အဲ့တော့9ဦးဒီမှာလည်းကြောင်းတော့ကျွန်တော်ကတ်ဖို့
ဖမ်းဆီးထားတဲ့သူတွေကိုဆက်လက်စစ်ဆေးရအောင်မယ်လို့သူကဆိုပါတယ်။အဖမ်းဆီးခံရမှုစီရင်ကွယ်လွယ်မှုတွေရှိနေပေမဲ့လက်ရှိရွာတွင်နေရာနှက်သိမ်းရှောင်နေရတဲ့အခြေအနေကြောင့်စီရင်တိကျအတည်ပြုနိုင်ဖို့ခက်နေသေးတယ်လို့ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်ဒုကပြောပါရယ်ဒီမနက်မှာတဘာဝနေစီဆရာတော်ဥပညာဇောရဥဆောင်တဲ့အကူကြီးပေးရေးဖွဲ့ကနေပေါက်တော့ပြင်ကိုရောက်လာပေမဲ့လည်းစစ်တပ်ကနေရွာထဲပေးမဝင်ပဲမုံလွယ်ပိုင်းမှာမြန်မာစစ်တပ်ကရွာထဲကနေထွက်ခွာမှဝင်ရောက်ခွင့်ရခဲ့တာပါမြန်မာစစ်တပ်ကနေရွာထဲဝင်ရောက်လာပြီးပြည်ကမှုတွေလှုပ်ဆောင်ခဲ့လို့ရွာသားတော်တော်များများရွာကနေတိမ်းရှောင်နေရတယ်လို့လည်းပေါက်တော့ပြင်ရမီရဖတူးကပြောပါတယ
်။ဒိတ်ပွေးတော့မရှိပါဘူးအပြန်လာတော့မရှိပါဘူးဆိုတော့ပိတ်ဆက်တကမြန်မာတပ်ကပြည်နေရရွာထက်ကနေပြီးတော့ပိတ်တယ်ဒီမြောက်ကလည်းပိတ်တယ်အကုန်နေကြတာဒီချက်ကနေကျေးရွာလို့အုပ်ပကဆန်ဆောင်ဒီဘရန်တို့အခုစီရုံးပိုင်းရွာတွေတို့တူတူဆက်နေတယ်နဲ့တွေ့နေကြတယ်
ပေါင်တော့ပြင်ကြီးပါဟာအင်ချီ၄၀၀နေပါရှိပြီလူကြီး၃၀၀ကျော်ရှိပြီမဲ့လဲလက်ရှိကြပါတဲ့မှာလူကြီးရာကနန်းလောက်တာကြာနေခဲ့တယ်လို့ဒေတာခံတွေကဆိုပါတယ်ရခိုင်လက်နက်ကအေးပန်ကြားရေးတာဝန်ခံခိုင်တုကကတော့တရားပိုင်းတွင်မြောက်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်ဆိုတော့ဆက်ရှင်နေကမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးဖွဲ့တို့တိုက်ပွဲပြင်းထန်
ဒီတော့ရဲ့အရှိတ်တောင်တန်းပုံမှန်နေပြီးတော့တိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိအဲ့ဒီမှာလည်းပဲဗမာစစ်တပ်ဘက်ကအကြအဆုံးတွေရှိနေတာဒီတိုက်ပွဲတွင်ဆွေကျင်နဲ့ဒိုင်းနာကြေးဝါသားနေရာကျော်ဟာပန်းမြောင်တိုက်နဲ့ဘွေးရကန်စိတ်ဆွေဖေးချောင်စကန်းကိုတိန့်ချောင်ရောက်ရှိလာခဲ့ပါတယ်မနေ့ကတဘာဝနဲ့ဒီဆရာတော်နဲ့ဖွဲ့ဟာဒုက္ခတဲ့စကန်းကိုစန္ဒရိကာကူညီပေးဆောင်ခ
ပြည်မှာသာတိုက်ခိုက်မှုတွေများလာနေတယ်လို့အေးဖွဲ့နဲ့ပတ်သက်သူလို့မတင်ကြတဲ့လူတွေကိုဖမ်းဆီးရေးယူမှုမှာတနည်းတစ်ခြားများလာနေပါတယ်စစ်ရေးကာလတော်တွင်ရွာသား
900ကျော်ဟာလဲစစ်ဘေးတိမ်းရှောင်နေရတယ်လို့ရခိုင်လူမှုကွန်ရက်ရေးဖွဲ့ကနေစီးရင်ပြစုထားပါတယ်ခင်ဗျာ ဖီယိုအေမြန်မာပိုင်းသတင်းတောက်9ကိုအင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကြားပြည်နယ်ဘက်ကအဖမ်းဆီးအခြေအနေကိုလည်းကြည့်ရအောင်ပါကြားပြည်နယ်လိုက်ကော်မြို့မှာတော့ဗိုလ်ချုပ်အစံဂျေယုတိဆောက်တာနဲ့ပတ်သက်ပြီးပြည်နယ်အစိုးရကိုကန့်ကွက်ခဲ့လို့တရားစွဲခံထားရတဲ့လူငယ်တွေဟာဒီကနေ့ကြားရောက်တဲ့တရားလေးဆနဲ့လေးချိန်မြောက်ကရင်နီအမျိုးသားနေမှာတော့ကိုယ်တိုင်သွားပြီးတော့အဖ
နိုင်ငံရေးရာဇဝတ်ကောင်တွေမြို့သားတပ်စာဖောက်တွေလိုရေးသားကြေညာချက်ထုတ်ခဲ့လို့တရားစွဲခံထားရတဲ့ကရင်ပြည်လူငယ်တွေဟာဒီနေ့ဇွန်လ22ရက်မှာကိုယ်တိုင်တွားရောက်ဖမ်းခံလိုက်ပါတယ်။ကရင်ပြည်လူငယ်6ယောက်ကသူတို့ရဲ့ကြေညာချက်ကိုမလ25ရက်မှာလက်မှတ်ထိုးထုတ်ပြန်ခဲ့ပြီးအဲဒီနောက်ပိုင်းအစိုးရနဲ့အချိန်ကြီးညှိနှိုင်းတာတွေလုပ်ခဲ့ပေမဲ့နောက်ဆုံးတွေ့ဆုံပွဲမှာကရားပြည်နယ်ဝန်ကြီးချုပ်ကဗိုလ်ချုပ်ကြေအုပ်ကိုရွှေ့ပြောင်းပေးမှာမဟုတ်ဘူးဆိုတဲ့စကားကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းသွားပါတယ်။အဲ့ဒီနောက်ပိုင်းပြည်내အစိုးရကကြေညာချက်ထုတ်ပြန်ခဲ့တဲ့လူငယ်6ယောက်ကိုနိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာဝေးဥပဒေပုံမှန်30နဲ့တရားစွဲလိုက်ပြီးတယောက်ကိုအရင်ဆုံးဖမ်းဆီးလိုက်ပါတယ်။ကျန်တဲ့9ယောက်ကိုတော့ဖမ်းဝရမ်းထုတ်ပြီးရှာပွေခဲ့ရပါ။ဒီစွတ်စွဲချက်တွေဟာတရားမျှတမှုမရှိကြောင်းဖမ်းဝရမ်းထုတ်ခံထားရတဲ့ကရင်ပြည်လူငယ်တယောက်ဖြစ်တဲ့ခွန်တော်မတ်စ်ကပြောပါတယ်
။ဒီမိုကရေစီဖြစ်မှာကျွန်တော်တို့ဒီလိုအလောက်ကြီးထိန်းချုပ်ခံနေရတာကျွန်တော်တို့ကိုယ်ယဉ်ကျေးမှုကိုပေါ်ထုတ်တာကျေးရုပ်ဆိုတဲ့ကိစ္စကကျေးရုပ်အတားမှာကျေးရုပ်ပဲဒါပေမဲ့အဲကျေးရုပ်နောက်ပွဲမှာကျွန်တော်တမိုင်းကိုတနေတာဒီမနဲ့ပြောင်းလာတဲ့လူတွေအဲ့နိုင်အဲ့ပြည်နယ်သားတွေကကျွန်တော်တို့လာပြီးတော့စိုးမိုးနေတာလွမ်းမိုးနေတာကျွန်တော်တို့မှခံစားချက်ရှိတယ်ဒါပေမဲ့ကျွန်တော်တို့တစ်ချိန်ကျရင်အဲ့ဒီအမှန်တရားနဲ့ကျွန်တော်တမိုင်းကိုကျွန်တော်ကာကွယ်နိုင်လိမ့်မယ
်ဗိုလ်ချုပ်ကျေးရုပ်ကိုကရားပြည်နယ်မှာမဆိုင်ထူခင်ကတည်းကဒေသခံတွေကတောက်လျှောက်ကန့်ကွက်လာခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်ကျေးရုပ်ဆိုင်ထူပြီးရတဲ့အခါမှာလဲဘတ်ဂျက်ငွေသုံးဆွဲရတဲ့အပေါ်မှာပွင့်လင်းမြင်တာမှုမရှိတာကိုလူထုကထောက်ပြခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကရင်ပြည်လူငယ်တွေရဲ့စံနာထုတ်ဖော်ရာတွေရှိခဲ့ပြီးရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းခဲ့တာပါ။ဒီပြဿနာရဲ့အပေါ်မှာပြည်အောင်စုအစိုးရရဲ့တုံ့ပြန်တာမရှိသေးကြောင်းဖန်ဝရန်ထုတ်ကန်ထားရတဲ့ကရင်ပြည်လူငယ်နောက်တစ်ယောက်ဖြစ်တဲ့ပါစကွာလေကအခုလိုပြောပါတယ
်။ဒီကိစ္စမှာလဲပြည်ထောင်စုအစိုးရအနေနဲ့လဲနှုတ်ပိတ်ပြီးနေတာဒါကောင်းမွန်တဲ့ပြည်ထောင်စုအစိုးရတရားလို့ကျွန်တော်မပြောနိုင်ဘူး။ဆိုတော့ကျွန်တော်နိုင်ငံဟာမတူပွဲပြောင်းမှုတွေနဲ့ဆွနေတဲ့နိုင်ငံဖြစ်တယ်။နိုင်ငံတော်ကိုဥဆောင်တဲ့လူတွေကမတူပွဲပြောင်းမှုလက်ခံရလိမ့်မယ်။လက်မခံဘဲနဲ့တိုင်းနာလူနေစုပြည်နယ်တည်တည်လို့မှရှိတဲ့တမိုင်းတို့ရဲ့ယဉ်ကျေးမှုတွေကိုလက်မခံဘဲနဲ့ဘလောက်ပဲအမျိုးသားပြန်လဲတင်းမြတ်ရေးတိဆောက်ပြီးဆောက်တဲထည့်ရေးတမဖြစ်လိမ့်မယ်။တဲ့ပမာနဲ့ငင်းချိုင်းတိဆောက်မှုပဲဖြစ်လိမ့်မယ
်။ကရင်ပြည်မျိုးသားတွေနဲ့တိုင်းရင်းသားတွေအားလုံးဒန်းသူခွင့်ရရနိုင်တဲ့ဖက်ဒရယ်ပြောင်စုပေါ်လာဖို့ငင်းချိုင်းကြီးနဲ့လူခွင့်ရအတွက်လေးနက်ထားပြီးလုပ်ကြဖို့ကရင်ပြည်လူငယ်အင်အားစုကဒီနေ့ကြားရောက်တဲ့144ကျင်းမြောက်ကရင်ပြည်မျိုးသားနေမှာတော်ဝင်လာပေးဖို့ခဲ့ပါတယ်။သူတို့ရဲ့အမှုကိစ္စကိုတော့တရားဥပဒေတိုင်းဆက်ပြီးရင်ဆိုင်သွားမယ်လို့ပြောပါတယ်။
ကြာသိင်ကအောင်စံတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဗဟုရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒါန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းကျင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ကြေညာချက်ထွက်လာတာလဲ။ Now, the young old dad said, Anajogayo, Bajan, a gulung with Ludanavale, Sarah in a better bee. VOA is on a Sunday yet, Seninia, daily lines is a masuniaoma. Pawin Suni Mimian Ludri in it, VOA phone number. ติเนตุญญาเนตองชินเนงางางาลีโกขอยูบีสัตตวยาเมเทลีโฟนนัมเบอร์โกจูเตียนเปโปทาไนมาเรโกไรมะปาวินไนดิรีอินินเลอีเมลเนเวผิผิอะตันไฟเนเวผิผิวีโอเอเอีเมลเลซาเปอร์มิสแอทวีโอเอนิวส์ดอทคอมโกจูเตียนเปโปทาไนนะลูวีโอเอเอเฟซบุ๊กซาเมนามาเรมัชแชดรีจูเตียนยีตาเปโปทาไนมาเรซินินญาไดเยลีไลน์ซิเซงกะจูซูวาเรคะเมีย
မနက်ဖြန်စနေညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။VOA မြန်မာပိုင်းရဲ့တောက်ကြညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စွမ်းအင်ခြေတာရေးဝါရှင်တန်DC မှာတစ်ပင်တထောင်စိုက်ကြတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်DC တဝိုက်က ဝင်းကျင်ကိုဘလို့အကျိုးများသည်တလဲဆိုတာကိုတော့ Filzar Emasri ရဲ့သတင်းလွှာမမျှတစင်အောင်ပြောပြပေးပါရှင်
တစ်ပင်ဆိုင်ပြူရာကအန်ခမီယာနှစ်သက်မြန်နူရဲဝါသနာပါအထူးသဖြင့်သူကအိမ်ချမ်းဝင်းထဲမှာအပင်တွေဆိုက်ရတာကိုကြိုက်ပါတယ်လို့ပြောပါတယ
် Right now they bloom and they will be green and then they have four colors so they change
အခုသူတို့ပွင့်နေပြီပြီးရင်စိမ့်ဆူလာမယ်ဆောင်းပေါက်မှာတရွက်တွေအယောင်ပြောင်းမယ်တစ်နှစ်လုံးပြောင်းနေတာလေဒါကြောင့်ပြောချင်ရင်တစ်ပင်ဆိုင်ပါ
တစ်ပင်တွေကလေထုကိုတန့်စင်ပေးနိုင်တယ်လို့နွေရာသီအပူဓာတ်ကိုလည်းကာကွယ်ပေးပါတယ်လို့မိယာကပြောပါတယ
် Trees make a huge difference inthe climate around your house and also energy savings if they
say တပင်းရှိရင်ကိုယ်အိမ်ဝန်းကျင်အရေးရာအေးချမ်းတယ်လို့စွမ်းအင်ချွေတာရလည်းရောက်တယ်အထူးသဖြင့်တောင်ဘက်နဲ့အနောက်ဘက်ကအရေးရာရင်ပိုရောင်းကောင်းသေးတယ်အပင်တွေရှိတော့အပြင်ကပြင်လာလို့အိမ်နားရောက်တာနဲ့အေးသွားတာပဲအပူချိန်ကအပြင်ကနဲ့တိတိတသာကွာသွားတာ
မေယာကစွမ်းအင်ချွေတာရေးတပင်းဆိုင်ပြူပြီးအစီအစဉ်မှာပူပေါင်းပါဝင်လာတာအခုဆိုရင်နှစ်နှစ်ရှိပါပြီသူကဒီနှစ်တော့ Pepco လျှက်စစ်တားပေးကုမ္ပဏီနဲ့ Aberdeen တစ်ပင်ဆိုင်ပြူရေး Brahita Foundation အဖွဲ့ကပေးတဲ့ Dogwood တစ်ပင်တပင်လက်ဆောင်ရထားပါတယ်။မနစ်ကတော့သူကအနီရောင် Maple ပင်တပင်စိုက်ခဲ့ပါတယ်။စောင်းမှလေကွယ်ပေးသလိုနှွေးမှအရေးပေးတဲ့တစ်ပင်တွေကစွမ်းအင်ကိုလည်းခြွေတာပေးတဲ့အတွက်ငွေကုန်ကြေးကြာသက်သာစေပါတယ်။ Aberdeen Foundation အဖွဲ့ကသူတို့အစီအစဉ်ရတစ်ပင်ဆိုင်ပြူလူတွေတိုးလာမယ်လို့မျှော်လင့်ထားပါတယ်။ဒီအပေါ်မှာ Aberdeen Foundation အဖွဲ့မန်နေဂျာ Kristen Busket ကအခုလိုပြောပါတ
ယ်။ The Aberdeen Foundation just launched an initiative along with our partners called the Time for Trees initiative.
တစ်ပင်တွေစားဆိုင်ကြဖို့အချိန်တန်ပြီးပေါ့ရှင်။လူ9သန်းလောက်ကိုတစ်ပင်တွေစိုက်ပျိုးကြလာအောင်နှိုးဆော်ပြီးတော့ဒီကစားလို့အပင်သန်းတရာကိုဥဆောင်စိုက်ပျိုးသွားဖို့အစီအစဉ်ရှိပါတယ်။
Pepco လျှက်စစ်တားအပေးကုမ္ပဏီပြောခွင့်ရ Christina Harper ကတော့ဒီစီဇန်ကိုလွန်ခဲ့တဲ့၈နှစ်ကစပြီးမြို့တော် Washington DC တဝိုက်မှာလူကြိုက်များလာတယ်လို့ဆိုပါတယ်။ Aberdeen တစ်ပင်ဆိုင်ပြူရေးအစီအစဉ်ရဘယ်လိုနေရာမှာဘယ်လိုအပင်မျိုးစိုက်ရင်သင့်တော်တယ်ဆိုတာကိုလည်းသူတို့ website မှာအပင်စိုက်သူတွေကသဘောထားမှတ်ချက်ပေးနိုင်တယ်လို့ Christina Harper ကပြောပါတယ်။တစ်ပင်တွေကိုချင့်မြဲနိုးတဲ့အန်ခါမီယာကတော့စွဲအင်ချွေတာရေးတစ်ပင်ဆိုင်ပြူပီအစီအစဉ်မှာပါဝင်ကြဖို့အားလုံးကိုတိုက်တွန်းထားပါတယ်။ကဘာတလွားလူတွေအားလုံးတစ်ပင်တွေပူဆိုက်လာပြီးလေထုအေထုအေသွေးမြင့်တက်အောင်လှုပ်ဆောင်ပေးတာကနေစွဲအင်သုံးဆွဲမှုကိုချွေတာနိုင်မှုကဒီအစီအစဉ်ကိုဥဆောင်သူတွေရဲ့မျှော်မှန်းချက်ပဲဖြစ်ပါရဲ့ရှင်။
မမြတစင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလှော်တွေကတော့ဒီလောက်ပါပဲဒုတိယပိုင်းဇတိုက်ထုတ်လင်းပေးမယ့်အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးခန္ဓာသုတဆုံလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်ကိုတော့ည10:00နာရီထိလှိုင်းဒိုမီတာ25 32နဲ့58တို့ကနေဇတိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2019ခုနှစ်ဇွန်လ21ရက်တောက်ကြနေညပိုင်းဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမျိုးသမီးကဏ္ဍတူတောက်ဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
ဆက်ကြောတဲ့ကျောင်းသားကလေးတွေသူတို့ကိုယ်တိုင်တိဆောက်ပြီးတော့ဒီကဘာကိုဖြတ်ဖို့စူးစမ်းနေတဲ့လေယာဉ်လေးတွေရဲ့အကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ခန္ဓာတွေကအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။ကဘာတဝန်းကအမျိုးသမီးတွေဟာတာမန်အခြေအနေမှာတောင်မှအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေရဲ့ဒဏ်ကိုခံခဲ့ရတယ်လို့တာမန်အခြေအနေထက်ကျော်လွန်တဲ့စစ်ပွဲတွေလက်နက်ကင်ပဋိပက္ခတွေဖြစ်ပွားရာနေရာတွေမှာဆိုရင်တော့မိသားစုအခက်အခဲတွေနဲ့အတူအကြမ်းဖက်မှုတွေနဲ့စစ်ပွဲတွေရဲ့ဒဏ်ကိုပို့ပြီးတော့ခံစားရလေးရှိပါတယ်။လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာတွေကိုအမျိုးသမီးတွေကပို့ပြီးတော့ခံစားရလေးရှိတာကြောင့်ဒီလိုအခြေအနေတွေကိုထည့်သွင်းစဉ်းစားပြီးတော့အမျိုးသမီးတွေကိုကူညီပံ့ပိုးတဲ့အထူးစီစဉ်နေရှိတဲ့လို့ကိုရိုင်းလဲဒုက္ခတဲ့အမျိုးသမီးဘွားကိုဖြတ်တန်းခဲ့ရပြီးတော့ဒုက္ခတဲ့ကူညီဆောင်ရှောက်ရေးအမျိုးသမီးခွင့်ရလှူရှားမှုတွေမှာလဲပါဝင်လှူရှားနေတဲ့အမျိုးသမီးတွေကပြောပါတယ်ဂျွန်လ20ရက်နေ့ဟာကမ္ဘာဒုက္ခတဲ့များနေ့ဖြစ်တာမို့အမျိုးသမီးဒုက္ခတဲ့တွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်ရတဲ့ဘဝအခြေအနေတွေနဲ့အတူဒီလိုအမျိုးသမီးတွေအတွက်ဘလို့အထောက်အပံ့အကူအညီတွေလိုအပ်နေပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
'Cause it only serves to make me more determined to achieve my final goal.
ကဘာတဝန်းလူပေါင်း82တန်းနီးပါးဟာအနာရှင်ဆူရရရဲ့ဖိနှိပ်အုပ်ချုပ်မှုတွေလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးနေကြရတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။ဒီလိုဒုက္ခသည်တန်း80ကျော်ထဲမှာ50ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါ။ကိုယ်နိုင်ငံအတွင်းကနိုင်ငံရေးအကျက်အထဲတွေစစ်ပွဲတွေကြောင့်ဘေးလွရကိုထွက်ပြေးလာကြတဲ့မျိုးသမီးဒုက္ခသည်တွေဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမှာပြစ်မှတ်ထားတိုက်ခိုက်ထားခံကြရသလိုခွဲခြားဆက်ဆံမှုတွေနဲ့တခြားသောစိတ်ပိုင်းရုပ်ပိုင်းဖိအားတွေကိုလည်းခံကြရလိမ့်ရှိပါတယ်။ဒုက္ခသည်မျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲတချို့ကတော့ကိုယ်တိုင်ဒုက္ခသည်ဘဝကိုဖျက်ဆီးခဲ့ပြီးလက်ရှိမှာလည်းဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအာရှနိုင်ငံတွေကဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အပံ့တွေပေးနေတဲ့ Community Health for Asian Americans အဖွဲ့ကမနွယ်ဦးကပြောပါရစေ
။စစ်ပြေရှင်ဒုက္ခသည်ဘဝအန္တရာယ်ကတော့အများကြီးပါပဲ။ပြောလို့မဆုံးတော့ဘူးပေါ့နော်။ကျွန်တော်မြန်မာပြည်စင်ကဘာမှဆင်းဆင်းနိုင်ငံဒုက္ခသည်အများဆုံးနိုင်ငံထဲမှာကျွန်တော်မြန်မာပြည်ပါရပေါ့။ဆိုတော့ကျွန်တော်ရခိုင်ပြည်စင်လက်ခုလောလောဆယ်ကြည့်လိုက်ပေါ့။လူတွေတော်တော်များများရခိုင်နှုန်းကခနစရခိုင်နှုန်းကအမျိုးသမီးတွေကလေးတွေအဖိုးအဖွားကြီးတွေကဘဝအန္တရာယ်မြင်းမျိုးကြောင့်ဖြစ်ပြနေရတယ်ဒီနေ့ပေါ့နော်။ဆိုတော့နာမည်ကတော့သူတို့မှာပါတယ်မြင်းသမီးမှာခက်ခီရှိလေဆိုတော့စိတ်ဆူပန်စောကတွေနဲ့ဖြစ်ပြနေရတယ်။စောင်းဝင်းနေအဆင်မပြေဘူးစိတ်ပန်းဆိုင်ရာလမ်းပန်းဆိုင်ရာအရန်ပူပန်စောကမှုတွေရှိရဲ။ပြီးရင်စစ်ပြေဆောင်ဒုက္ခသည်တွေမှာမြေပါပြင်းကဖြစ်တာကကျွန်တော်ဒီဆိုင်ရင်ကမျိုးလေးတွေဖြစ်တယ်ခလေးတွေဖြစ်တယ်သူတို့ကလေးတွေကလည်းအဲ့ဒီနေရာဒုက္ခသည်တစ်ဆိုင်တွေမှာမွေးဖွားလာတဲ့ကလေးတွေလည်းအများကြီးရှိတယ်ဆိုဒီကလေးတွေစာဝဲနေနေသူတို့မိသားစုတွေစာဝဲနေနေအဖြစ်ရှိရအဆင်မပြေဘူးပြီးရင်ကသူတို့ဒီဒီဘဝရှင်ရှင်ဆိုင်ကြီးကတော့အရန်ကိုစိုးရင်ရတယ်နေတိုင်းစိုးရင်ကိုစိုးရင်နေရတာပေါ့နော်
ဒီလိုအခက်အခဲမျိုးစုံခံစားရတဲ့အထဲမှာအဆိုးဆုံးကတော့လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာခံစားရတာဖြစ်တယ်လို့မန်နွယ်ဦးကပြောပါတယ
်ဒုက္ခတွေလည်းဖြစ်တယ်ဘဝကိုလည်းအကြမ်းတမ်းခံရတယ်ဟိုမှာမစိတ်ပြေတံပေါ့နော်ဝါမှာလည်းသူတို့ဒီကြုံဖြစ်ခဲ့တယ် မိသားစုအခက်ခဲတဲ့အကြမ်းဖက်မှုတွေမှာလည်းသူတို့ရင်ဆိုင်ရတဲ့ financial struggle တွေအများကြီးရှိတာပေါ့နော်။အဲဒါကြောင့်လူတွေစိတ်ကြမ်းမာရရာဆိုမှအရန်ကိုဟိုထွားမှာဖြစ်တယ်နော်။သူတို့စိတ်ကြမ်းမာရရာထွားမှာဖြစ်လို့ရှိရင်သူတို့အိမ်မှာရှိတဲ့သူတို့ family တွေမှာလည်းရက်ခဲမှုတွေရှိတာပေါ့။ဆိုတော့အဲ့ဒီဟာကအဓိကအဲ့ဒီဟာကိုလူတွေမမြင်ဘူးပေါ့နော်။သူတို့စိတ်ကျမရဲ့ဘလောက်ထိထိခံမှုရှိလဲသူစားစမိတွေရောဘလောက်ထိခက်ခဲရှိလဲဆိုတာပေါ့နော်။အဲကြောင့်ကျွန်တော်မြတ်သားဖြစ်ကအဲဒီ single mother တဲ့ပြီးရင်အဲဒီဒီစစ်ပြေဆောင်နေဘွားမှာစားစမိတွေကဘာဖြစ်လာလဲဆိုတော့ဒီစိတ်တဲ့အများကြီးကြဆမှုတွေရှိတယ်ပေါ့နော်မနော်မြတ်သားဖြစ်ပေါ့။ဆရာဒီဟာကလည်းတတိထားဖို့လိုတာပေါ့နော်။မမဖြစ်ပါစေကြည့်ကြည့်ပါလားမှာမြတ်သားဖြစ်နေရာဒီမှာကျွန်တော်ရဲ့မြို့ရှင်နဲ့ကလေးတွေကတွေ့ကြုံနေရတယ်ရှိပြေးချောင်းနဲ့ بوا တယ်ပေါ့နော်အဲ့ဟာတွေကအရန်ကိုခက်ခဲ
အဲ့တော့ဒီလိုမျိုးအမျိုးသမီးတွေရဲ့ကြုံရတဲ့ခက်ခဲတွေကတော့အများကြီးပေါ့နော်ဆိုတော့ဆဆောကပြောတယ်လို့စစ်ပွဲတွေဒီကြောင့်ပြေးရတဲ့တိုင်ပြင်ပြီးသွားတဲ့ခါကျတော့လေဒီကလိုက်ပါလာတဲ့နောက်ဆက်တွဲရိုက်ခတ်မှုတွေပေါ့နော်ပြန်ပြီးတော့ဘဝထူထောင်တဲ့ခါမှာပို့ပြီးတော့ရုန်းကန်ရတဲ့ဒါတွေရှိတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီအကူအညီစောင့်ရှောက်မှုတွေကဟိုအထူးအလေးထားပြီးတော့ပေါ့နော်အာရုံစိုက်ဖို့လိုအပ်တယ်လို့ထင်ပါလားသူတို့ဘလို့အကူအညီစောင့်ရှောက်မှုအထူးအလေးပြုသင့်တာတွေဘာတွေရှိပါလဲ
အဒီကစကြတော့ဒီကလေးတွေအမျိုးသမီးတွေမှာကြတော့နံပါတ်1သူတို့စိတ်တဲ့ရရာရသူတို့တွေကိုအပြေးရမယ်သူတို့ကလေးတွေမွေးတဲ့ချိန်မှာကလေးတွေကိုဒီစောင့်ရှောက်ရေးပေါ့နော်ဥပမာစနုံးမှုတွေဝေလာမျိုးကျမရဲ့ရာကူညီစောင့်ရှောက်မှုတွေပြီးရင်သူတို့ရဲ့ capacity building အတွက်သူတို့ရဲ့ဒီပညာပိုင်းဆိုင်ရာပေါ့နော် certificate တော့အမှဒီပညာပိုင်းဆိုင်ရာသူတို့ကလေးဆိုသင်တန်းတွေပေးဖို့လိုလိမ့်မလို့ထင်တယ်။ဘာလို့ဆိုသူတို့တွေကသင်တန်းတွေပေးပြီး certificate တွေရလာတဲ့နောက်ပိုင်းမှာသူတို့အလုပ်တွေဝင်ငွေတွေများလာမယ်။အလုပ်တွေရှာဖွေမှုတွေလည်းပဲလည်းနှင်းလာမယ်။အဲ့တော့ဆိုသူတို့မိသားစုကိုသူတို့ပြန်ပြီးပို့ပြီးကူညီနိုင်တယ်။ဖုံးလို့မိသားစုစာဝေးနေရေးကိုဖုံးလို့ရတဲ့အရေးကြီးတယ်။ပြီးရင်အဓိကအမျိုးသမီးတွေမှာအခက်အခဲရှိလို့ဆိုတော့သူတို့မြေမြအမျိုးသမီးတွေကလှုပ်ရှင်ပြင်းမလုပ်နိုင်ဘူး။အလုပ်ရှိလို့ရှိရင်တောင်မှအကြောင်းလဲဆိုတော့သူတို့ကဒီခလေးထိုင်တဲ့အကူအညီထောက်ပံ့မှုတွေရှိဖို့ဟောအင်ဂျင်ဆိုရင်လဲဆိုသူတို့ဝိုင်းပြီးကူညီပေးတာတွေသိမရှိကြဘူးတချို့မိသားစုတွေမှာပြီးရင်မိသားစုတွေကူညီမှုတွေမရှိတဲ့အတွက်ဥပမာခလေးထောက်ခရရှိတဲ့အဲ့လိုမျိုးဌာနတွေကလည်းဖွင့်ထားတင်တာပေါ့အဲ့ဒါပြီးမှပဲသူတို့ကအလုပ်အရှင်ပြေအလုပ်လုပ်နိုင်ပြီးဝင်ငွေကောင်းကောင်းရလာမယ်ဆိုတော့မိသားစုစာဝဲနေဖို့တွေအတွက်ကသူတို့ကအများကြီးဆောင်ရွက်နိုင်မယ်လို့ကျွန်မထင်တယ်
စစ်ပွဲတွေကနေလွန်မြောက်ပြီးတတိယနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်ခွင့်ရတဲ့အခါမျိုးမှာလည်းအမျိုးသမီးဒုက္ခသည်တွေရဲ့အခက်အခဲတွေကရပ်တန့်သွားတာမဟုတ်ပါဘူး။နေရာတဲ့ပတ်ဝန်းကျင်တဲ့မှာရှင်သန်ခွင့်ရဖို့ရုန်းကန်ကြရပြန်ပါတယ်။ဒီလိုရုန်းကန်တဲ့နေရာမှာလည်းအမျိုးသမီးဖြစ်နေတဲ့အတွက်အခက်အခဲတွေကပိုပြီးများတယ်လို့ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်ဘဝအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဘဝတွေကိုဖြတ်တန်းခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာအခြေချနေထိုင်နေတဲ့မဖြူဖြူချိုင်ကပြောပါတယ်။
အမျိုးသမီးဖြစ်နေတဲ့အတွက်ဥပမာလောက်သွားလို့မယ်ဆိုလို့ရှိရင်ဒီနိုင်ငံမှာဆိုလို့ရှိရင်ကားမောင်းဖို့လိုတယ်။နေရာတိုင်းမှာတော့ဟိုဒီမှာဟုတ်တယ်။ယူကြီးတွေမှာဆိုလို့ရှိရင်တော့public transportation ကပိုကောင်းတယ်။ဒါပေမဲ့တချို့နယ်မြို့တွေမှာဆိုလို့ရှိရင်တော့မတော်ကားမောင်းဖို့လိုတယ်။ဒီမှာတော့မြန်မာပြည်လာတဲ့လူတွေကအဲ့ဒါလေးတွေကသာမတက်ကြဘူးလေနော်။ဆိုတော့မျိုးသားလည်းကားမောင်းဖို့လိုမယ်၊မျိုးသမီးလည်းကားမောင်းဖို့လိုမယ်။တချို့အရင်တင်လဲစဉ်းစားကြည့်မျိုးသားလည်းအရင်တင်ရမှာပဲ။ဘာလို့မျိုးသမီးဖြစ်နေတဲ့အတွက်အိမ်မှာကလေးရှိတယ်။အဲဆိုလို့ရှိရင်မျိုးသမီးကဟိုယောက်ျားအရင်ပင်ပြီးတော့မှမျိုးသမီးပင်ဆိုတဲ့ဟာမျိုးပေါ့။အဲ့တော့သူကနောက်တစ်ဆင့်ပြန်သွားတယ်လေနော်။အဲ့ဆိုအလုံးလုံးရမှနောက်တစ်ဆင့်ပြန်သွားတယ်ဆိုလို့ရှိရင်ဝင်ငွေအဓိကဝင်ငွေရှာတဲ့လူကယောက်ျားဖြစ်လာတယ်။ဒါပေမဲ့ဒီမှာမျိုးသမီးကလည်းဟိုဝင်ငွေရှာဖို့ရှာရမယ်။ယောက်ျားရောမိန်းမရောအလုံးလုံးမှလောက်ပါလေနော်။ဆိုတဲ့အခါကျတော့မျိုးသမီးကတင်ရတယ်နောက်မှပေါ့။ပြီးတော့ယောက်ျားကလည်းလှုပ်သွားတယ်မျိုးသမီးကလည်းလှုပ်သွားတယ်ဒါပေမဲ့အိမ်ကလှုပ်ကိုပြန်အလုပ်ကနေပြီးအိမ်ကိုပြန်လာတယ်ဆိုလို့ရှိရင်အိမ်အလုပ်တွေကသူကလှုပ်ပါလေဒီမှာကူနေတဲ့ယောက်ျားတွေကတော့အများကြီးရှိပါတယ်ဒါပေမဲ့အများစုကတော့လေအင်ရှင်မတွေကပဲပြန်လာရင်အိမ်အလုပ်လုပ်ခလေးကိစ္စကိုလုပ်အဲဆိုတော့ပင်ပန်းတာကတော့မျိုးသမီးတွေကပူပင်ပန်းတယ်တာဝန်ယူရတာတွေကလည်းမျိုးသမီးတွေကပို့ပြီးတော့တာဝန်ယူရတာများတယ်
တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရတဲ့ဒုက္ခသည်တွေကိုသူတို့ဘဝတွေပြန်လည်ထူထောင်နိုင်မှုအတွက်အဲ့ဒီနိုင်ငံတွေကကူညီထောက်ပံ့ပေးတယ်စောင့်ရှောက်ပေးတယ်ဆိုပေမဲ့လည်းဒါတွေနဲ့တင်မလုံလောက်ပဲလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေအတွင်းစိတ်ပိုင်းရုပ်ပိုင်းဒဏ်ရာမျိုးစုံခံစားရတဲ့အမျိုးသမီးတွေအတွက်သူတို့ရဲ့စိတ်ဒဏ်ရာတွေကိုကုစားပေးနိုင်တဲ့အစီအစဉ်တွေလည်းရှိတဲ့တယ်လို့မန်နွယ်ဦးကပြောပါတယ်
နိုင်ငံတကာမှာကသူတို့မြန်မြန်ကလူတွေကြည်လည်လို့ရှိရင်ဒုက္ခစေဟာစစ်ပြေးချောင်လေစောင်းဝဲမီကြီးအကုန်ငင်လိုတာတွေကိုပဲမြင်လေဒါမဲ့သူတို့စိတ်ဓာတ်ပိုင်းဆိုင်ရာခံစားမှုတွေကိုကြာတော့အလေးနဲ့ထားပြီးတချို့ကူညီပေးတဲ့ဖွဲ့စည်းရောအဲ့လိုမျိုးအစိုးရရောနိုင်ငံတကာဖွဲ့စည်းရောစီစဉ်ထားတာတွေတိမ်ရှိဘူးကျွန်တော်အဲ့ဒါကြောင့်ပဲကျွန်တော်ဒီ mental health စိတ်ကျမ်းမာရေးဆိုရင်ကျွန်တော် advocacy လုပ်နေတာလေရှိပါရဲ့ဘာကြောင့်ဆိုတော့ဥပမာအနေနဲ့ဆိုရင်ကျွန်တော်အမေရိကရောက်လာတဲ့ဖြစ်ပြီးချောင်ဒုက္ခသည်တွေဖြစ်ဖြစ်ဒုက္ခသည်တွေအများကြီးပါပဲရောက်လာကြရတယ်။ဆိုတော့များများလူတွေကဒီမှာရှိတဲ့အစိုးရအဖွဲ့တွေရော NGO တွေရောတခြား social service တွေကိုညီပေးတာလည်းအများကြီးရှိပါတယ်။ဒါပေမဲ့သူတို့မှစိတ်တမ်းရတယ်ရှိခဲ့တဲ့တွေ့ကဒီနိုင်ငံကိုရောက်လာတဲ့နောက်ပိုင်းမှာသူတို့မှပြန်ပြီးအခက်ကြီးတွေကိုပို့ပြီးစိတ် PTSD post traumatic disorder တွေကြုံရတာလည်းအများကြီးရှိပါတယ်။ဆိုတော့အဲ့ဒါကြောင့်ဒီအဖွဲ့အစည်းတွေအခုလုံဆောင်နေတဲ့အဖွဲ့အစည်းတွေစိတ်ချမ်းသာရေးရောအဖွဲ့အစည်းတွေအများကြီးလိုပါတယ်ကျွန်တော်ဒုက္ခသည်စခန်းတွေမှာရောက်တဲ့ရှင်ကလည်းဒီတက်ဟိုသက်ခွန်ပေးတာမျိုးမဟုတ်ဘဲနဲ့စာဝိုင်းနေရတဲ့ဖုံဖုံဖို့ပေးတာမဟုတ်ဘဲနဲ့စိတ်ချမ်းသာရေးရာသီတွေတူရှင်ဖို့အတွက်က technique တွေများများစိတ်ချမ်းသာရေးပါရဂူတွေနဲ့အတူတူကလက်တွဲပြီးဒုက္ခသည်စခန်းတွေမှာလည်းအများကြီးလုံဆောင်ဖို့လိုနေတယ်လို့ထင်တယ်
ဒီလိုမျိုးဒုက္ခတွေကြီးကြုံတွေ့ရတဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာခက်ခဲတွေကိုဟန်တားနိုင်မှုကူညီပံ့ပိုးမှုတွေလိုအပ်နေတဲ့တစ်ချိန်တည်းမှာပဲဒီဒုက္ခတွေကြီးအစကတည်းကရှိမလာအောင်လုပ်ဖို့ကလည်းအရေးကြီးပါတယ်စစ်ပွဲတွေလက်နက်ကင်ပြိပက္ခတွေသာမရှိဘူးဆိုရင်ဒုက္ခတွေဆိုတာရှိလာမှာမဟုတ်တလို့ဒီကနေ့အမျိုးသမီးဒုက္ခတွေကြီးကြုံတွေ့နေရတဲ့ဘဝအခက်ခဲတွေဟာလည်းသူ့အလိုလိုရောပါသွားနိုင်တာပါဒါကြောင့်စစ်ပွဲတွေရပ်တန့်နိုင်ဖို့ကအရေးကြီးဆုံးပဲဆိုတော့ကိုတင်ပြရင်းနဲ့ဒီသတင်းပေအမျိုးသမီးခန္ဓာကိုဒီမှာပဲအဆုံးသတ်ပေးရစီရှင
်မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာအစီအစဉ်မှာရှင်အခုသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွေအစီအစဉ်မှာတော့အမေရိကန်သမ္မတစီနင်းနဲ့ Air Force လေးရင်အကြောင်းကိုကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်
Air Force One လေယာဉ်ဟာအမေရိကန်သမရကဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိဆောက်ထားတာလဲသမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေရင်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force One လေရင်ကတော့သူ့အတွက်ဝင်ဟင်းထဲကရုံးခန်းနဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေရင်ကိုဘယ်လိုဖွဲ့စည်းတိဆောက်ထားလဲဆိုတာလူအများကြည့်နိုင်ဖို့ပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမ်းမှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲဒီလိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cellphone နဲ့နှကြက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင် engine အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engineFeel free to walk up to it.
engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုတ်တမုံအကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလေဇက်တိုက်ပြန်သန်းနိုင်တာပါတ တကယ်တော့လေ Air Force 1လို့ခေါ်ရဟာတမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါတမရတပ်တန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေယာဉ်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်သမရ John F. Kennedy, Lyndon Johnson နဲ့သမရ Ford ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်2004ခုနှစ်ကသမရ Ronald Reagan ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်စင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေကန်းရုံးခန်းတွေရှိပါတယ်သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ် Air Force လေယာဉ်ပေါ်မှာသမရအခန်းထဲကလွဲလို့လေယာဉ်မှူးတွေအတွက်သာအိတ်ရရှိပါတယ်သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်တဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါသမရစီးတဲ့လေယာဉ်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါအစီဝေကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေလေးသောအမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမောက်အောင်အထင်းကွက်တွေလှုပ်ထားသလိုအစည်းဝေးထိုင်ကုန်ဒီမှာဆိုရင်လဲစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်ရက်ကတော့တမရရုံးအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေယာဉ်ကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တပရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတပရ Bill Clinton လက်ထက်ကတပရနဲ့ကတော့ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up He only had 2.5 hours sleep so I came in
သူကနှစ်နာရီခွဲလောက်ပဲအေးရသေးရင်နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရဲမနှိုးနဲ့ပေါ့ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့ဒါရိုက်အမိန့်ပေါ့ဗျာ
။လေအမှုတန်းနေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ။1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါရယ်သမရအတွက်စားတောက်ဖွဲ့ရာပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတစ်ဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard he didn't have any specific
သမရ Bush ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းလဲဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကော်ပီဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်ဘက်ကီရှော့စ်ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ1982ခုနှစ်ကနေ1989ခုနှစ်ထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပ
ါ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါတယ်ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေသက်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထွက်ဝေးရတာဆိုတော့အလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်ရတယ်လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမရ John F. Kennedy လှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရ Lyndon Johnson ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်ကျန်းသက်စာချိန်ဆခဲ့ဘူးရတယ်။သမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရ Eisenhower လက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မြတ်သက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင
်ဒီတစ်ပတ်တော့ဒီမှုဖြစ်ချင်သူတွေအင်ဂျင်နီယာလုပ်ချင်သူတွေအားချစေမဲ့ You Dream Global အဖွဲ့ကြီးရဲ့ Keep to Cairo အစီအစဉ်အကြောင်းကိုပြောပြပေးပါမယ်ဒီဖွဲ့တွေကဆယ်ကျော်သက်ចောင်းသားကလေးတွေဟာတောင်အာဖရိကတိုက်တောင်ဘက်အစွန်းကနေမြောက်ဘက်အစွန်းကိုကိုယ်တိုင်ဆောက်တဲ့လေယာဉ်နဲ့ကိုယ်တိုင်မောင်းပြီးကြော်ဖြတ်ဖို့အတွက်ကြိုးစားကြတဲ့အကြောင်းပါတောင်အာဖရိကနိုင်ငံမှာ You Dream Global လို့ခေါ်တဲ့ NGO အဖွဲ့လေးတစ်ဖွဲ့ရှိပါတယ်ဒီဖွဲ့ကိုထူထောင်သူကအသက်18နှစ်အရွယ်မီဂန်ဝါနာပါသူရဲ့အဖွဲ့မှာဆယ်ကျော်သက်အရွယ်ចောင်းသားចောင်းသူက20ပါပါတယ်။သူတို့နေထိုင်ရာတောင်အာဖရိကနိုင်ငံကိတ်တောင်ကနေအာဖရိကတိုက်မြောက်ပိုင်းအီဂျစ်နိုင်ငံကိုင်ရိုမြို့တော်ထိအသွားအပြန်လေယာဉ်ပြန်တမ်းမဲ့ Cape to Cairo အစီအစဉ်ကိုဆွဲခဲ့ပါတယ်။ဒီလိုအာဖရိကတိုက်ကိုဖျက်ပြီးပြန်တမ်းဖို့အကြံဘယ်လိုရလာတာပါလဲ
။ I was too lazy to study biology and then my imagination started going and then I was like,
ကျွန်တော်ကဇီဝတွေကစာချက်ဖို့ဆိုသိပြင်းတာဘာလို့ရင်ကောင်းမလဲလို့လိုက်စဉ်းစားရင်စဉ်းစားရင်ကပဲဟုတ်ပြီအာဖရိကတိုက်ပေါ်ဖြတ်ပြီးလေရင်နဲ့ပြန်ရင်ကောင်းမလားပေါ့နော
်ဒီအတွေးကိုသူကလက်တွေ့အကောင့်ထဲဖော်ဖို့အတွက်စူးစမ်းခဲ့တာပါသူရဲ့ You Dream Global အဖွဲ့ထဲဝင်ကျင်သူတွေဝင်နိုင်ပြီလို့ကြေညာလိုက်တော့ရှောက်လွာလာတင်တဲ့သူကတထောင်ကျော်ရှိနေပြီးဒီထဲကမှသူကအဖွဲ့သား20ကိုရွေးခဲ့တာပါအခုလိုလေးပြန်မောင်းဖို့အတွက်ကြံစည်နေပေမဲ့မီဂန်မှာကားလိုင်စင်တော့မရှိသေးပါဘူးအခုတော့သူပါဝင်အဖွဲ့သား6ယောက်မှလေယာဉ်မောင်းလိုက်စရပါပြီ။သူတို့ဟာသူတို့ဆောက်ထားတဲ့ငွေရောင် Sling 4လေယာဉ်လေးကိုအလှည့်နဲ့မောင်းပါပါ။ဒီလေယာဉ်မောင်းလိုက်စရဖို့အတွက်လွယ်တော့မလွယ်လှပါဘူး။ဘွဲတစ်ခုယူဖို့အတွက်စူးစမ်းတယ်လို့စူးစမ်းခဲ့ရတာပါ။အခုတော့ဂျုံလာလေမှာပဲဒီခီးစင်ကိုစတင်နိုင်တာဖြစ်ပါတယ်။သူတို့ဟာ Cape Town ကနေ Cairo ထိပြန်တဲ့အခါမှာလမ်းမှာဝင်ပြီးနားမယ့်နိုင်ငံက7နိုင်ငံရှိပါတယ်။အခုလိုဆယ်ကျော်သက်တွေလေချောင်းခီးစင်အတွက်မဖြစ်နိုင်ဘူးလို့တွက်နေကြပေမဲ့ဖြစ်လာခဲ့တာမို့တခြားသူ့လိုလူငယ်တွေအားကြလာစေချင်တယ်လို့လည်းမီဂန်ကပြောပါတယ
်။ If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
ဒီလိုကိုယ်တိုင်ကဆယ်ကျော်သက်တယောက်လည်းဖြစ်မယ်။လေယာဉ်မြန်တစင်းကိုလည်းစောက်ခဲ့မယ်ဆိုရင်ကိုယ့်ကိုယ်ကိုပြန်ပြောလို့ရတယ်။ကဲငါဟာဆယ်ကျော်သက်ဘဝမှာပဲလေရင်တစင်းလဲစောက်ပြီးပြီးနောက်ဘာလုပ်နိုင်သေးလဲပေါ့နော်ဒါတင်မကသေးဘူးဆယ်ကျော်သက်တွေကအာဖရိကတိုက်ကိုဖြတ်ပြီးပြန်ပြနိုင်တယ်ဆိုတာကသူများထက်ထူးနေတာမို့တကယ်ပဲအားကျစရာပါ
သူ့ရဲ့အဖွဲ့သားအယောက်20ဟာတောင်အာဖရိကနိုင်ငံထုတ် Sling 4အမျိုးအစားလေရင်အစိပ်ပိုင်းတွေကိုဝယ်ပြီးကိုယ်တိုင်တက်ဆင်ကြပါတယ်လေရင်အစိပ်ပိုင်းငယ်ပေါင်းကထောင်နဲ့ချီရှိတာပါဒီဆယ်ကျော်သက်ကလေးတွေဟာအခုသတင်း3ပတ်အတွင်းမှာပဲလေရင်တစင်းကိုတိဆောက်နိုင်ခဲ့ပါတယ်။လေရင်အင်ဂျင်နဲ့လေကြောင်းဆိုင်ရာဆက်ကရီယာတွေကိုကျွမ်းကျင်သူတွေကကြီးကျက်တက်ဆင်ပေးကြပေမဲ့လေရင်တစင်းဖြစ်လာအောင်ကတော့သူတို့လေးတွေပဲလုပ်ခဲ့တာပါ။အခုလိုလေရင်တိဆောက်ခဲ့တဲ့အထက်မှာအသက်15နှစ်အရွယ် Agnes Semela လည်းပါပါတယ်။ပထမတော့သူတို့ဒီလိုအာဖရိကတိုက်ကိုဖျက်ပြီးတော့ပြန်ဖို့လေရင်တိဆောက်မယ်ဆိုတော့ကိုလူကြီးတွေကမယုံကြပါဘူးတဲ့။အခုတော့သူ့အတွက်တိတ်ကိုဂုံယူနေပါပြီတဲ့ဒါအပြင်လင်းကိုယ်တည်းတက်ဆင်ရမှာရောလင်းတီးတီးငင်းငင်းမောင်းနိုင်ဖို့အတောင်ပံတွေတက်ဆင်ဖို့ဒါတွေကိုတာဝန်တွေယူပြီးကူညီခဲ့တဲ့ဆန်လက်မကသူတို့လင်းအတွက်သူ့မှာယုံကြည်မှုအဖြစ်ရှိတယ်လို့ပြောပါတယ်
I know for a fact that my team did their best, their absolute best, and I'm very confident that this airplane will
be the best. အကောင်းတကအကောင်းဆုံးလုပ်ကြရဲဆိုတာကျွန်မသိပါတယ်။ဒါကြောင့်လဲဒီလေရင်ကလေးကကိုင်ရိုအထိအသွားပြန်ကောင်းကောင်းမောင်းနိုင်မယ်ဆိုတာကိုကျွန်မယုံပါတယ်
။သူတို့ဟာသူတို့ရဲ့လေရင်ကိုတောင်အာဖရိကနိုင်ငံ Johannesburg ကနေ Cape Town အထိအစမ်းပြန်တန်းချိခဲ့တာဖြစ်ပြီးကောင်းကောင်းပြန်တန်းနိုင်တာကိုတွေ့ခဲ့ရပါတယ်။လေရင်မောင်းမဲ့ချက်ရုပ်ထဲကတယောက်ဖြစ်တဲ့လက်ဆဲကိုနိုအာရှန်ကတော့သူ့ရဲ့အောင်မြင်မှုအတွက်တိတ်ကိုပြောနေတာပ
ါ We feel that that's our baby
seeing that now it's no longer like about
ဒီလေရင်လေးကကျမတို့စောက်ထားတာလေကျမတို့ရဲ့ကလေးလေးပါအခုတော့လေရင်လုပ်ငန်းမှာလူကြီးတွေပဲလုပ်နိုင်တယ်လို့ပြောလို့မရတော့ပါဘူးကျမတို့လူငယ်တွေလည်းဒီလို project တွေမှာဝင်လုပ်နိုင်ပြီလေဒီလိုလုံနိုင်တာကြောင့်ပဲလင်းရင်လုပ်ငန်းမှာတကယ်ဝင်လုပ်လာခြင်းတဲ့သူတွေအများကြီးရှိလာတော့မယ်လို့ထင်ပါတယ်
လင်းဆောက်တာကနေကိုယ်တိုင်မောင်းရတဲ့အတွက်သူကိုယ်တိုင်အရင်ကတည်းပို့ပြီးတော့လင်းလုပ်ငန်းကိုစိတ်ဝင်စားလာတယ်လို့ပြောပါတယ်။ You Dream Global ကိုတည်ထောင်ခဲ့တဲ့မိခင်ရဲ့မိဘနှစ်ဦးစလုံးဟာလင်းလုပ်ငန်းမှာအလုပ်လုပ်ကြပါတယ်။သူဖခင် Deswana ကပုဂ္ဂလိကလင်းတွေမောင်းတဲ့လင်းမှုတယောက်ပါ။ Slang for လင်းကိုဆင်ဖို့ပုံမှန်အတိုင်းဆိုအလုပ်သမားတယောက်နိုင်3000လောက်ဖို့လိုတာဖြစ်ပြီးဒီဆယ်ကျော်သက်တွေကသတင်း3ပတ်တွင်းတက်နိုင်တယ်လို့ပြောပါတယ်။သူကသူသမီးမိခင်မောင်းမဲ့လင်းကိုစောင့်ကြည့်ဖို့နောက်လင်းသင်းနဲ့လိုက်ပြီးပြန်တမ်းမယ်လို့လည်းပြောပါတယ
် The plan is crazy enough. It doesn't need to be that crazy that my daughter must fly across Africa by herself. So I thought no. I'll go and
Africa တိုက်ကိုဒီဘက်ထိတ်ကနေဟိုဘက်ထိတ်အထိဖြတ်ပြီးလင်းမောင်းမဲ့သူကကျွန်တော်သမီးဖြစ်နေလို့စိတ်လှုပ်ရှားရတာထက်ဒီလိုပြန်မယ်ဆိုတဲ့အစီအစဉ်ကိုကမယုံနိုင်စရာပါ ဒါကြောင့်သမီး okay ရဲ့လားလို့ကျွန်တော်ကိုယ်တိုင်လိုက်ပြီးကြည့်မှာပါ ကျွန်တော်ကသူ့ထက်ပိုပြီးအတွေ့အကြုံရှိတော့သူတို့ဆုံးဖြတ်ချက်တွေမှန်မှန်ကန်ကန်ချနိုင်အောင်လိုက်ပြီးအကူအညီပေးမှာပါ။အ
ာဖရိကတိုက်ကိုဖြတ်ပြန်မဲ့ចောင်းသားလေရင်ကိုစောင့်ရှောက်မဲ့လေရင်ပေါ်မှာမိခင်ရဲ့ဖခင်နဲ့သူလိုက်ပြီးတော့ပြန်မဲ့သူနောက်တစ်ယောက်ကတော့ You Dream Global Project ရဲ့ Director လည်းဖြစ်ចောင်းသားတွေရဲ့နှီးပြလည်းဖြစ်တဲ့လေရင်မှု Wanna Fronoman ဖြစ်ပါတယ်။တနေရာထဲမှာအချိန်ကြာကြီးထိုင်နေရတဲ့လေရင်မောင်းသူတွေဟာပင်ပန်းနွမ်းနေပြီးအာယုံမဆိုင်နိုင်မဲ့ဖြစ်လာလေရှိတာကြောင့်အထူးသတိထားဖို့လိုတယ်လို့ပြောပါတယ်။
Obviously fatigue plays a big role that we need to manage with the students so that we can make sure that they are always awake that they're always sharp
သူတို့ပြန်ပန်းပြီးအာရုံမစိုက်နိုင်ပဲဖြစ်လေရှိတာကြောင့်ကျောင်းသားတွေဒီလိုမဖြစ်အောင်ကျွန်တော်တို့စီစဉ်ပေးဖို့လိုပါတယ်ဒါမှသူတို့လေးတွေအမြဲတက်ကြွလမ်းဆန်းနေပြီးဆုံးဖြတ်ချက်တွေလည်းမှန်မှန်ကန်ကန်ချနိုင်မှာပါဒါဟာသူတို့ရဲ့လောက်ကင်နန်စွမ်းကိုပိုလာစေမှာပ
ါ You Dream Global အဖွဲ့ဟာ Cape Town ကနေ Cairo Cairo ကနေ Cape Townအတော်ပြန်မိုင်9500လောက်လင်းမောင်းနေမှာပါသူတို့ရဲ့လင်းဟာ6နာရီခွဲလောက်တောက်လျှောက်ပြန်တက်နိုင်တာပါသူတို့ပထမဆုံးရန်နာမယ်နေရာကနမီးဘီးယားကမ်းရိုးတန်းမြို့ကလေးဖြစ်တဲ့လူတရက်စ်ပါအီဂျစ်ကိုမရောက်ခင်ဇင်ဘာဘွေမာလာဝီတန်ဇင်းနီးယားကင်ညာအက်သီယိုးပီးယားနဲ့အီရီထရီးယားနိုင်ငံတွေကိုဝင်มาဖြစ်ပါတယ်အပြန်လမ်းမှာတော့ယူဂန်ဒါရဝန်ဒါဇမ်ဘီယားနဲ့ဘော့ချဝါနာနိုင်ငံတွေကိုဝင်ဖို့စီစဉ်ထားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ်
။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-2-3-2-2-5-5-5 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါလိမ့်ရှင်။ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါဦးရှင
်။အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကတစုံတရာပြောဖို့ညှင်းဆန်နေကြပါတယ်။ဟော်မူးစ်ရေလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်ထဲမှာပြန်တန်းနေစဉ်မှာအီရန်ဘက်ကအမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့သိက္ကိုမှားယွင်းတဲ့လောက်ရဖြစ်တယ်လို့သမ္မတထရမ့်ကဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန်ဒရုန်းယာဉ်ကလို့ဆိုတဲ့အစိပ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်လေကြောင်းပိုင်နယ်ထဲကိုဝင်လာခဲ့တာသက်တည်ဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာတော့ဒီကျောင်းသားထောင်ပေါင်းများစွာဟာအ내ရောင်ဝတ်စုံတွေဝတ်ဆင်ပြီးတော့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။အငင်းပွားစရာဖြစ်နေတဲ့တရားခဏ်လွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ဒါရီမကဂျွန်လ၁၂ရက်နေ့ကဆန္ဒပြပွဲကိုဒီအထီးကယုံလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့ကိုလည်းကျောင်းသားတွေကတောင်းဆိုကြပါတယ်။ကျောက်သမရာရှီဂျင်ပင်ရဲ့မြောက်ကိုရီးယားခီးစဉ်ဟာဒီကနေ့အဆုံးသတ်ပါတယ်။နှစ်ရက်ကြာခီးစဉ်တွင်မှမြောက်ကိုရီးယားနဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်သမ္မတရှီကအားပေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှေ့မတိုးနိုင်ဖြစ်နေတဲ့အခြေအနေကိုကြော်လွားနိုင်ဖို့ထိရောက်တဲ့အခန်းကနေဆောင်ရွက်ပေးဖို့လည်းကမ်းလှမ်းခဲ့ပါတယ်။မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားမှာဖြတ်တောက်လို့မရတဲ့ဆက်ဆံရေးရှိတယ်လို့ကင်ဂျုံအန်ကလည်းဖော်ပြပြောဆိုပြီးတရုတ်သမ္မတရှီရဲ့ခီးစဉ်ကိုချီးမွမ်းခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုစော်ဝင်းလိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်
မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ကြပါတယ်ရှင
This program has come to you from the Voice of America, Washington.